ဒီ RCSS SSA အဖွဲ့ဘက်ကဖမ်းဆီးထားတဲ့လူငယ်တွေကိုပြန်လွှတ်ပေးဖို့ဆိုပြီးတော့အန်ဂယ်ရိုကော်မရှင်ကတိုက်တွန်းကြောင်းကြေညာချက်ထုတ်ပြန်ထားတာတွေ့လို့ပါရှင်။ဆိုတော့အန်ဂယ်ရိုကော်မရှင်ကိုဘယ်လိုမျိုးတိုင်ကြားလာတာမျိုးရှိလို့လဲရှင်။
ကလေးတွေကတော့ပမာပြည်တွေကပေါ့နော်အဲ့ဒီဒေသကရှမ်းနေမဟုတ်ဘူးလေသူမိဘတွေကပမာပြည်တွေရပဲကံဘလူဘူဘာလို့တော့ကြပေါ့နော်သူတို့ကလေးတွေကအဲ့မှာပါပြီးတော့အလုံးလုံးကြတာပေါ့လုံးလုံးကြရင်လည်းဖမ်းခံရတာပထမတော့က6ရောက်ကလူဖမ်းထားတယ်နိဖမ်းထားရကနေမှပြန်တဲ့လူတွေပြန်လွတ်လိုက်တယ်အဲ့တော့အဲ့လူကိုသူတို့ပြန်ယူရတာပေါ့ပထမ3နေရနဲ့သွားယူရတာယူရတဲ့အခါကျတော့တခါထပ်ပြီးတော့ထပ်ဖမ်းထားလိုက်တယ်သူတို့ဖမ်းတော့ဟိုအလုံးကဖမ်းတော့ပထမဖမ်းတော့90ရပထမ6ရောက်ဖမ်းတာ90 12လပိုင်းရပေါ့နောက်ဒုတိယ6ရောက်ဖမ်းတော့90January မှာဖမ်းတာအန်ဂယ်ရိုစီကိုတိုင်တော့2018ကျမှသူတို့တိုင်တာပေါ့တော်တော်ကြာမှတ်တယ်2018ကျဖမ်းသူကသူတို့ကြိုးစားနေမှာပေါ့လေကြိုးစားလို့မရတဲ့အခါကျအန်ဂယ်ရိုစီကို2018စက်တင်ဘာလ4ရက်နေ့ကတိုင်တာပေါ့ကျွန်တော်အန်ဂယ်ရိုကစက်တင်ဘာလ20ရက်နေ့မှာပဲရှမ်းပြည်နယ်အစိုးရကိုလမ်းပြီးတော့မိတ္တရခန္ဓာပေါ့နော်ဒီကလေးကြီးကျွန်တော်လွတ်တော်လို့ကြိုးစားပေးဖို့ပေါ့လမ်းပြောတာပေါ့နောက်ကျတော့ရှမ်းပြည်နယ်အစိုးရကတော်တော်နဲ့မပြောင်းကြအောင်အန်ဂယ်ရိုက3ကလောက်သူတို့ကိုသတိပေးရတာပေါ့နော်ကျွန်တော်တို့အကြောင်းပြပေးပါဆိုနိုးဆိုရတာနောက်ဆုံးနိုးဆိုတာတော့2018ခုနှစ်ဇန်နဝါရီလ17ရက်မှာနောက်ဆုံးနိုးဆိုတာပေါ့နော်အဲ့တော့2018ခုနှစ်မေလကျတော့မှအရှက်ပြည့်နေအစိုးရဖွဲ့ဟောသူလည်းစူးစမ်းကြည့်ရပေါ့နော်မရဘူးပေါ့အဲ့တော့အဲ့အဲ့ကြောင့်သူတို့ RCSS ကို SSD စစ်ဆင်ရေးရုံးကိုသူတို့ဒီကလေးတွေပြန်လှုပ်ပေးဖို့တောင်းခံထားပါတယ်တောင်းဆိုထားပါတယ်ဆိုပြီးတော့ပြောတာပေါ့ connection လို့ရှိပါတယ
်ချင်းနေရဆိုလို့ရှိရင်ဒီရှမ်းပြည်နယ်အစိုးရအဖွဲ့ကိုအန်ဂယ်တို့ကကြားရတဲ့အကြောင်းကြားပေးတာမျိုးလုပ်တယ်အခုထုတ်ပြန်ချက်ထုတ်တယ်ဆိုတော့လေတခြားဘယ်နေရာတွေရောဒီကိစ္စကိုတင်ပြထားပေးသေးလဲရှင
်ဘယ်မှာတော့မတင်ပြပါဘူးအဓိကဆိုင်ရောရှမ်းပြည်နယ်အစိုးရနဲ့ဆိုင်တော့ရှမ်းပြည်နယ်အစိုးရကိုမြစ်တရခန္ဓာရှမ်းပြည်နယ်အစိုးရကလည်းသူလုပ်လို့မရတော့အဲဒီ RCSS ဆိုင်ရုံသူတန်းပြီးပူတောင်းတာပေါ့အန်ဂယ်တို့အနေနဲ့ကျတော့ RCSS တို့ဘာလို့ပြောလို့မရအောင်လဲအဲဒါကြောင့်အများပြည်သူကြည့်အောင်လေလိုလေတဲ့နာဖိုင်ပြအောင်လို့ဆိုပြီးတော့ဒါလေးကိုတိုက်တွန်းတာပေါ့
တိကျနာကဒီနိုင်ငံတော်တမရတို့တမရရုံတို့ဘက်ကိုအင်ကယ်တို့တင်ပြဖို့ရှိအောင်မလားလို့ရှင
်မရှိပါဘူးကွတင်ပြလဲဟိုနိုင်ငံတော်တမရကလည်းဟိုဒါဘယ်လိုပြောမလဲပြောလို့မရနိုင်ဘူးနိလောက်တာကဟိုဘယ်သာကိုတက်လက်လက်နဲ့ကိုင်းတိုင်းရင်းသားတွေကလောက်တာဖြစ်တယ်လို့ကြောင်းနိုင်ငံတော်တမရကလည်းသူတို့လက်မြေတရက်ခံရုံကလို့တို့ဘာမှတတ်နိုင်မှာမဟုတ်ဘူးလူကြီးတွေတို့ကတော့ပြေးတော့ပါဘူးအင်ကယ်တို့ကတော့
ဒီ RCSS SSA အဖွဲ့ကလည်းဒီ NCA လက်မှတ်ထိုးထားတဲ့အဖွဲ့တစ်ခုပဲဆိုတော့ဒီပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်ဘက်ကိုအင်ကယ်တို့ကြောင်းကြားဖို့ရှိအောင်မလားရှင
်ကြောင်းကြားထားပါတယ်ဗျာကျွန်တော
်ကော်မရှင်ဘက်ကောဘာပြန်ပြောသေးလဲရှင
်ပြောပါဘူးကျွန်တော်တို့အခုလိုသတင်းထုတ်ပြန်မှာဟိုတော့သူကဟိုကန့်ကွက်ဖို့မရှိပါဘူးသတင်းထုတ်ပြန်မှာလို့ပြောပါ
အင်ကယ်တို့ကိုဖမ်းဆီးခံထားရတဲ့သူတွေရဲ့မိဘတွေကတိုင်ကြားတယ်ဆိုတော့ဖမ်းခံထားရတဲ့သူ12ယောက်ကတည့်ရပိုင်းချဘလောက်တည်လို့အင်ကယ်တို့သိထားလဲရှင
်ဟိုအလုံးလုံးပဲအယူပါပဲ18 19 20 23 25အဲ့ပတ်ချတယ်လူငယ်တွေပါပဲလူငယ်တွေပါတော့
ကုမ္ပဏီတွေရောဘာလုပ်တဲ့ကုမ္ပဏီလို့အင်ကယ်တို့သိထားလဲရှင
်တော်ရှင်းပြီတိတိဆိုင်တယ်တိတိဆိုင်တယ်ကုမ္ပဏီတွေ
ကျေးဇူးပါနော်အင်ကယ်နော
်ဟုတ်ကဲ့ဟုတ်ကဲ့